အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်ပြည်သူတွေဟာအတိတ်ကသူတို့ရဲ့ခေါင်းဆောင်တွေကိုဂုံပြုတ်ပြီး20 February လရဲ့တတိယမြောက်ဒလင်လာနေ့ကိုသမရများနေ့ဖြစ်သတ်မှတ်ဂါရဝပြုကြပါတယ်။ဒီအားလိုက်ရဲ့နေ့ဟာအမေရိကန်ပြည်ထောင်စုရဲ့ဩဇာအရှိဆုံးနဲ့ဂုံပြုတ်အလေးစားခံရဆုံးသမရနှစ်ဦးရဲ့မွေးနေ့များအကြာကြာရောက်ပါတယ်။သမရအေဗရာဟင်လင်ကွန်ရဲ့မွေးနေ့ February 12ရက်နေ့နဲ့သမရဂျော့ရှ်ဝါရှင်တန်ရဲ့မွေးနေ့ February 22ရက်နေ့တွေကြားမှာဖြစ်ပါတယ်။ British Empire ကိုပုံကံအနိုင်ယူပြီးလွတ်လပ်ရေးရနိုင်ခဲ့တဲ့တော်လှန်ရေးတပ်ရဲ့ခေါင်းဆောင်ဖြစ်သူဂျော့ရှ်ဝါရှင်တန်ကို American ပြည်ထောင်စုရဲ့တရေကောက်အနေနဲ့ကြီးညိုလေးစားကြပါတယ်။သူဟာကြီးမားတဲ့သူ့ရဲ့ဩဇာလွှမ်းမိုးမှုကိုအသုံးပြုပြီးတိုင်းပြည်သစ်အတွက်အခြေခံအုတ်မြစ်ချပုံဖော်ပေးနိုင်ခဲ့ပါတယ်။သူဟာ American ပြည်ထောင်စုကြီးထူထောင်စကာလမှာကြုံတွေ့ခဲ့ရတဲ့အခက်အခဲတွေကိုဥဆောင်ရင်ဆိုင်ကျော်လွှားနိုင်ခဲ့ပြီးအဆုံးမှာတော့ဒီမိုကရေစီနီးလန်းတကြနဲ့တည်ငြိမ်ပြီးတရားဥပဒေစိုးမိုးတဲ့အစိုးရတရအုပ်ချုပ်တဲ့ပြည်ထောင်စုတစ်ခုကိုမီးရှို့တန့်စင်ဝေဖွာပေးနိုင်ခဲ့ပါတယ်။သမရအေဗရာဟင်ဒင်ကွန်ကတော့ပြည်တွင်းစစ်ကြီးအတွင်ပြိုကွဲလူနေချင်းချောက်ခံခဲ့ရတဲ့တိုင်းပြည်ကိုဥဆောင်နိုင်ခဲ့သူဖြစ်ပါတယ်။သမရလင်ကွန်ဟာပြည်တွင်းစစ်ပြီးဆုံးခံသည့်အချိန်မှာငင်းချမ်းတဲ့ကာလအခုအပြောင်းအထွက်ဖက်ဒရယ်ဗဟိုအစိုးရနဲ့ပြည်내အစိုးရတွေကြားအာဏာခွဲဝေရေးစတင်ပြင်ဆင်ခဲ့ပါတယ်။ရလတ်အနေနဲ့အမေရိကန်ပြည်ထောင်စုဟာပြည်တွင်းစစ်အပြီးမှာအားကောင်းတဲ့ဖက်ဒရယ်ဗဟိုအစိုးရရဲ့ဥဆောင်မှုအောက်မှာပြည်내တွေစုစုစည်းစည်းပေါင်းစည်းထားတဲ့ပိုးပြီးကြက်ခန့်တန်ဆွမ်းတဲ့ပြည်ထောင်စုပေါ်ထွန်းလာနိုင်ခဲ့ပါတယ်။မျက်မှောက်ခင်မှာတော့သမရများနေ့ဟာတိုင်းပြည်ရဲ့အမြင့်မားဆုံးအရက်အရာရာထူးကိုတာဝန်ယူခဲ့ကြတဲ့အမေရိကန်သမရအဆက်ဆက်ကိုဂုဏ်ပြုကျင်းပတာဖြစ်ပါတယ်။ဒါပေမဲ့သမရဝါရှင်တန်နဲ့လင်ကွန်လိုစာနမူနာကောင်းများနဲ့တိုင်းပြည်ကိုစုစည်းညီညွတ်စေပြီးလက်ရှိတိုင်အမေရိကန်ပြည်ထောင်စုနဲ့အမေရိကန်ပြည်သူတွေကိုပုံဖော်လွှမ်းမိုးနိုင်စွမ်းနဲ့ကြီးမားတဲ့အကျိုးသက်ရောက်စေတဲ့သမရမျိုးမပေါ်ထွန်းနိုင်တော့ပါဘူးခင်ဗျာ
။အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။